ဆရာစလိုင်းကျုံးလျံထောင်ဗျာချင်းရက်ဖက်လူမှုဖွဲ့စည်းတွေကဒီ21ရာစုပင်လုံညီလာခံမှာဘယ်လိုပူးပေါင်းပါဝင်မလဲဆိုတာလုပ်နေဆိုတော့အရင်ဆုံးပြောပြရပါဗျာဘယ်လိုများပူးပေါင်းပါဝင်မလဲဗျာ
ကျွန်တော်တို့အနေနဲ့ကစဉ်းစားတာကတော့ဒီငင်းချိုင်းဖြစ်စဉ်နိုင်ငံဖြစ်စဉ်ကဒါရေရှည်သွားမဲ့လုပ်ငန်းစဉ်ကြီးဖြစ်တယ်ပေါ့ဆိုတော့တစ်ဖက်ကနေလည်းကျွန်တော်တို့ပြည်သူအသံနဲ့ဒီရက်ဖက်လူမှုဖွဲ့စည်းတွေအသံကျွန်တော်တို့ဘယ်လိုစုစည်းပြီးတော့ဘယ်လိုထိရောက်အောင်လုပ်နိုင်မလဲဆိုတော့ကျွန်တော်တို့ရက်ဖက်လူမှုဖွဲ့စည်းတွေအချင်းချင်းချိတ်ဆက်မှုပြီးတော့ပူးပေါင်းလှုပ်ဆောင်မှုလည်းအားကောင်းဖို့လည်းလိုမယ်ဆိုတော့ဒါတွေကျွန်တော်တို့စဉ်းစားကြည့်တဲ့အခါမှာဟုတ်ပြီဒီမကြခင်လည်း21ရာစုပြင်လုံကြီးလာခံလည်းလုပ်မယ်ပြီးရင်အဲ့ဒါပြီးရင်လည်းမျိုးသားဆင့်ဆွေးနွေးပွဲတွေလည်းသွားဖို့ရှိတယ်အဲ့တော့ကျွန်တော်တို့ချင်းရက်ဖက်လူမှုဖွဲ့စည်းတွေနဲ့ကျွန်တော်တို့ဘယ်လိုပုံစံသွားကြင်လဲကျွန်တော်တို့ချင်းချင်းရောဘယ်လိုစုစည်းလုပ်ကြမလဲဒါလေးတွေဆွေးနွေးဖို့အတွက်ကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးပွဲကိုစီစဉ်ရတာဖြစ်ပါတယ
်ချင်းတိုင်းရင်းသားတွေရဲ့အတန်တန်နဲ့ဖြစ်လာအောင်ဒီ21ရာစုပြင်လုံကြီးလာခံမှာဘယ်လိုများတင်ပြမယ်လို့ရောစီစဉ်ထားတာမျိုးရှိပါလဲ
ချင်းတွေရဲ့အတန်စုစည်းနိုင်ဖို့အခုကတော့ကျွန်တော်တို့ဒါရက်ဖက်လူမှုအဖွဲ့အစည်းတွေဒါစုပေါင်းတော့တွေ့တယ်ကျွန်တော်တို့စုစည်းနိုင်တဲ့လောက်စုစည်းမယ်ပြီးတော့ဒီအတန်တွေလည်းကျွန်တော်တို့ကဒီချင်းနိုင်ငံအားစုတွေပေါ့နော်ဒီချင်းမျိုးသားတအူဒါလက်နက်ကိုင်ဖက်ကပေါ့နော်ပြီးတော့ဒီချင်းတခြားချင်းနိုင်ငံပါတီတွေနဲ့လည်းဆွေးနွေးသွားဖို့ဆက်ပြီးတော့ဒါသွားဖို့ရှိပါတယ်ပြီးတော့ဒီမတိုင်ခင်လည်းကျွန်တော်တို့တချို့ဟာတွေမှာဒီအားလုံးတော်တော်များများပါဝင်တဲ့ဒီဆွေးနွေးပွဲတွေလည်းလှုပ်ဖြစ်ခဲ့ကြတာတွေလည်းရှိပါတယ်ဒီချင်းအင်အားစုအသီးသီးစီလည်းကျွန်တော်တို့ကတည်သွားပြီးတော့ဆက်သွားဖို့လည်းရှိပါတယ်
ချင်းပြည်နယ်ဆိုတာလည်းဒါကျွန်တော်မြန်မာနိုင်ငံမှာဒါတော်တော်လေးချို့တဲ့တဲ့ပြည်နယ်လို့လည်းတော်တော်များပြောကြတာပေါ့လေယောဂဘေးကပေါင်းစုံလည်းဖြစ်နေတယ်ပေါ့အခုကျွန်တော်မကြသေးရင်လည်းဝတ်သက်ယောဂလိုမျိုးဖြစ်နေတယ်ပေါ့လေဒီလိုချင်းပြည်နယ်ကြီးတိုးတက်ဖွံ့ဖြိုးဖို့အတွက်ဆိုလို့ရှိရင်ဒီပင်လုံညီလာခံမှာနိုင်ငံရေးဆင်ဆွေးနွေးပွဲတွေမှာပေါ့လေဘလို့များထည့်သွင်းဆွေးနွေးကြမလဲ
ဆိုတော့ကျွန်တော်ကတော့အဲ့ဒီမှာနှစ်ပိုင်းမြင်တယ်ပေါ့နော်ကျွန်တော်တို့ဒီဖွံ့ဖြိုးရေးကိစ္စကနိုင်ငံရေးကိစ္စနဲ့ဖွံ့ဖြိုးရေးကဆက်နွယ်နေတယ်ပေါ့နော်ဒါပေမဲ့တချို့ဖွံ့ဖြိုးရေးကိစ္စကငင်းချိုင်းဆွေးနွေးပွဲမှာထည့်ဖို့လိုချင်မှလည်းလိုမယ်ပေါ့ဒါပေမဲ့ဒီမှာအရေးကြီးတာကကျွန်တော်တို့ဒီတချို့ပြည်နယ်တွေဘာကြောင့်ဖွံ့ဖြိုးရေးတအားနှောက်ကြရတာလဲဆိုတော့အခြေခံပြဿနာကိုကျွန်တော်တို့စဉ်းစားဖို့လိုတယ်ဆိုတော့ဘာအခွင့်အလမ်းတွေမရခဲ့လဲဘာတွေကြောင့်ဖြစ်ရလဲဆိုတဲ့ဟာတွေကိုကျွန်တော်တို့ကစဉ်းစားဖို့လိုတယ်ပြီးတော့ဒါတွေမဖြစ်ဖို့အတွက်ကျွန်တော်တို့ကမူဝါဒပိုင်းဆိုင်ရာအာဏာခွဲဝေမှုပိုင်းလုပ်ပိုင်ခွင့်ခွဲဝေမှုပိုင်းတာဝန်ခွဲဝေမှုပိုင်းဘာနာခွဲဝေမှုပိုင်းပေါ့နော်ဘာတွေစဉ်းစားစရာရှိမလဲဒါဆိုရင်ပို့ပြီးတော့ညှတာတဲ့ဒီဖွံ့ဖြိုးမှုပေါ့နော်ဖြစ်ဖို့အတွက်ဘာတွေစဉ်းစားဖို့လိုမလဲဆိုတာတွေတော့ဒီပြည်ထောင်စုငင်းချိုင်းညီလာခံလိုအမျိုးမှာတည်သွားဖို့ဖြစ်မယ်လို့ထင်တယ်ဒါပေမဲ့ပို့ပြီးတော့အသေးစိတ်ကြရတဲ့လုပ်ငန်းတွေကြတော့ကျွန်တော်ထင်ပါတယ်ဒီလိုညီလာခံကြီးမှသွားတဲ့ရင်လည်းကျွန်တော်ထင်တယ်အရန်ကြီးများသွားပြီးတော့အကြောင်းရလဲဘာလို့တချို့ဟာကအစိုးရအစင်းစင်းကလုံးဝမကိစ္စရက်များဖြစ်တယ်ဆိုတော့အဲ့ဒါတွေကတော့ကျွန်တော်ထင်တယ်ဒီငင်းချင်းဆွေးနွေးပွဲဆိုတဲ့ဟာမှမသွားဘဲနဲ့တခြား platform တွေပေါ့ဗျာအဲ့ဒီကနေသွားဖို့လိုမယ်လို့ကျွန်တော်တော့ထင်တယ်ကျွန်တော်တို့ကတော့ကျွန်တော်တို့ဘက်ကဘာလို့ချင်းလဲဘာမလို့ချင်းဘူးလဲဘယ်လိုပုံသဏ္ဍာန်သွားချင်းလဲဆိုတာဖော်ထုတ်မယ်အဲ့ဒီဖော်ထုတ်ထားတဲ့ဟာကိုကျွန်တော်တို့ကတက်ဆိုင်တဲ့အုပ်စုတွေစီကိုကျွန်တော်တို့ကတည်သွားမယ်တိုက်တွန်းမယ်ဒီ message ကိုကျွန်တော်တို့ရအောင်တည်သွားမယ်ပုံစံမျိုးကိုသွားချင်းတယ်ပြီးတော့နောက်ဆက်တွဲလုပ်ငန်းစဉ်တွေမှာလည်းပါဝင်နိုင်မဲ့နီလန်းတွေလည်းရှာပြီးတော့သွားဖို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့လိုချင်တဲ့ဟာတွေအတန်တွေပါသွားဖို့အတွက်တော့လုပ်မှာဖြစ်ပါတယ်ဥပမာအခွန်မန္တာကိစ္စလိုဟာမျိုးဥပမာတစ်ခုအနေနဲ့ပြီးရင်ပြည်ထောင်စုနဲ့ပြည်နယ်တွေဘယ်လိုခွဲတင်လဲဒါတွေကတကယ်တမ်းဆိုနှစ်တစ်ဝက်လောက်ဆွေးနွေးပြီးတော့နှစ်ရက်လောက်ဆွေးနွေးပြီးတော့ပြီးသွားမယ့်ကိစ္စမဟုတ်ပါဘူးဒီအတွက်ကျွန်တော်တို့ကဒီအသေးစိတ် technical homework တွေပေါ့နော်အင်စာတွေလုပ်ဖို့တော်တော်လိုပါတယ်ပြင်ဆင်ဖို့တွေတော်တော်လိုဆိုတော့ဒီမှာလဲကျွန်တော်တို့ရက်ဖက်လူမှုဖွဲ့စည်းတွေဖက်ကဘယ်လိုဆက်ပြင်ဆင်မလဲပြီးရင်ကျွန်တော်တို့ကဒီ mechanism တဲမှာဘယ်လိုပြန်ပါပြီးတော့ဘယ်လိုဒါတွေကိုအောင်မြောင်လုပ်မလဲဆိုတဲ့အပိုင်းတွေလဲဆွေးနွေးသွားဖို့ဖြစ်ပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကတရုတ်ပြည်ကိုအချစ်ကြီးခီးသွားခဲ့တယ်။ဒီလမကုံခင်အချိန်မှာလည်းနိုင်ငံတော်သမ္မတဦးထင်ကျော်ကလည်းအိန္ဒိယနိုင်ငံကိုသွားဖို့လည်းရှိရပါလေ။တစ်ဆက်တရာစုပင်လုံညီလာခံကြီးကျင်းပဖို့အတွက်ကအိန္ဒိယနိုင်ငံအနေနဲ့ရောဘယ်လောက်များအကျိုးသက်ရောက်မှုရှိနိုင်မလဲလို့ရောဆရာဘယ်လိုများပြောနိုင်မလဲဗျ
။နိုင်ငံတကာရဲ့ပါဝင်ပတ်သက်မှုကလည်းအရေးကြီးပါတယ်။ဆိုတော့အထူးသဖြင့်ဒီအိန္ဒိယချင်းနိုင်ငံတွေရဲ့ဒီငင်းချိုင်းဖြစ်စဉ်ပေါ်မှာထောက်ခံမှုပြောငင်းချိုင်းဖြစ်စဉ်ပေါ်မှာပွန့်ပွန့်လင်းလင်းနဲ့တို့ရဲ့ပါဝင်မှုကတော်တော်အရေးကြီးမယ်လို့ကျွန်တော်ထင်ပါတယ
်အခုလိုပြကြပြတဲ့အတွက်ဆရာစလိုင်းကျုံးလျံထောင် RFA ကျေးဇူးအများကြီးတင်ပါတယ်ဗျာ
ကျွန်တော်အနေနဲ့လည်း RFA ကိုကျေးဇူးတင်ပါတယ်